This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆရာနာရှင်ပြီးတို့ကနေကင်ဝေးပြီးကိုစိတ်နှပါပေးကင်းလုံးကြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများကနေဆုတောင်းမြတ်တာပို့တော်လာရပါတယ်ရှင်ခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့မေလ20ရက်နေ့မနက်ခင်းစီစဉ်တွေကိုစတင်ထုတ်လွှင့်ပြီးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ຫນွေဦးလင်္ကာကဖတ်ကြားတင်ပြပေးပါရမရှင
်မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်တမူပါကဖရဲဘော်စေဦးကိုအိန္ဒိယအာတန်ရိုင်ဖယ်တပ်ဖွဲ့ကတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်၍အမှုမှန်ပေါ်ပေါက်ရန် NUG ညှိနှိုင်းဆောင်ရွက်နေတယ်ဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်အိန္ဒိယမြန်မာနယ်စပ်မှာတမူခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့ပကဖရဲဘော်စေဦးကိုအိန္ဒိယစစ်တပ်လောက်ခံအာတန်ရိုင်ဖယ်တပ်ဖွဲ့ကနေတပ်ဖြတ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ရန်အတွက် NUG ညှိနှိုင်းဆောင်ရွက်နေတယ်လို့သိရှိရပါတယ်။မေလ14ရက်နေ့မနက်ပိုင်းမှာသကိုင်းတိုင်းတမူမြို့နယ်အာရှလမ်းမကြီးပေါ်မှာကံမကြီးနဲ့ထန်းစဉ်ကျွာကြားမြန်မာဘက်ခြမ်းမှာနယ်စပ်လုံခြုံရေးအတွက်ကင်းဆောင်နေတဲ့ပကဖရဲဘော်များကိုအာတန်ရိုင်ဖယ်တပ်ဖွဲ့ကဝင်ရောက်ဖမ်းဆီးခဲ့ပါတယ်။အိန္ဒိယစစ်တပ်ကမူ၎င်းတို့ဟာအိန္ဒိယနယ်မြေအတွင်းတူးချောင်းဝင်ရောက်လာတာဖြစ်တဲ့အတွက်၃နာရီခန့်တိုက်ပွဲဖြစ်ပွားခဲ့ပြီးသေဆုံးခဲ့တာလို့ပြောဆိုထားတော်လဲဒေသခံများနဲ့ပကဖနဲ့နှီးဆက်သူများကရဲဘော်များအောင်ဖမ်းဆီးပြီးနောက်နှိပ်စက်တပ်ဖြတ်ခဲ့တာလို့ယူဆထားကြပါတယ်။အလောင်းတွေကို14ရက်နေ့မှာတာဝန်ရှိသူတွေသွားတောင်းတဲ့အခါအာတန်ရိုင်ဖယ်တပ်ကနေတိုက်ပွဲဖြစ်လို့တည်သွားတယ်လို့ပြောခဲ့က16ရက်နေ့မှသာပြန်ပေးခဲ့တယ်လို့သိရှိရပါတယ်။အလောင်းများမှာထုရိုက်တံရများဓာတ်တံရများပါရှိတယ်လို့ပကဖနဲ့နှီးဆက်တဲ့သတင်းရင်းမြစ်တခုကနေဆိုထားပါတယ်မေလ16ရက်မနေ့စနေနေ့ခန့်မှာအာတန်ရိုင်ဖယ်တပ်ဖွဲ့ကအလောင်းများကိုမြန်မာနိုင်ငံတွင်းရှိတုတ်တန်တခုသို့ပို့ဆောင်ခဲ့ပြီးအိန္ဒိယစစ်တပ်ရဲ့ထုတ်ပြန်ချက်အရမဏိပူရာပြည်နယ်ချန်ဒယ်ခရိုင်နယူးစန်တယ်ရွာနီးလက်နက်ကင်အဖွဲ့များရဲ့လှုပ်ရှားမှုတရင်ပေါ်စစ်ရေးဆောင်ရွက်ရင်းဖြစ်ပွားခဲ့ခြင်းဖြစ်တယ်လို့ဆိုက AK-47 Rifle 9လက် RPG Launcher 1လက် M4 Rifle 1လက်တလုံးတူ Rifle 4လက်နဲ့ KMI ကြောင့်များသိမ်းဆည်းရမိခဲ့တယ်လို့ဖော်ပြထားပါတယ်အိန္ဒိယဖော်မြန်မာတာဝန်ရှိသူကအင်မတန်အဖြစ်ဆိုးတဲ့ဖြစ်စဉ်လို့မြင်နေပေါ့နော်ပကဖတွေကလည်းလက်နက်ကင်တယ်ဆိုပေမဲ့အိန္ဒိယစစ်တပ်ကတော့လုံးဝတုံ့ပြန်မှုမရှိဘဲအသာတကြီးအဖမ်းခံပြီးတဲ့နောက်ပိုင်းမှာတပ်ဖြတ်ခံရတာမျိုးကအပြစ်မှန်ဆိုရင်အိန္ဒိယအနေနဲ့လုံးဝတာဝန်ယူမှုတာဝန်ခံမှုကြီးတဲ့အပြင်အကောင်းဆုံးမဖြေရှင်းပေးနိုင်ဘူးဆိုရင်နိုင်ငံတကာစာမျက်နှာမှာအိန္ဒိယစစ်တပ်ရဲ့ဂုဏ်သတင်းလေးများစွာထိခိုက်လာနိုင်တယ်လို့မြင်တာပေါ့နော်လို့ DVB သတင်းဌာနကပြောကြားထားပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြောရေးဆိုခွင့်ရှိသူဦးနေဖုံးလက်ကဖြစ်စဉ်မှန်ကန်ကြောင်းအတည်ပြုတော်လဲလက်ရှိမှာသတင်းထုတ်ပြန်ရန်မဖြစ်နိုင်သေးကြောင်းအိန္ဒိယဘက်နဲ့ဆက်လက်ဆောင်ရွက်နေပြီးနောက်ပိုင်းမှာထုတ်ပြန်မယ်လို့ပြောဆိုပါတယ်နိုင်ငံကြေးဝန်ကြီးဒေါ်စင်မအောင်ကလည်းအိန္ဒိယမြန်မာနယ်စပ်တမူးမြို့နီးပကဖအဖွဲ့ဝင်10ဦးကြာဆုံးခဲ့ရတဲ့ကိစ္စနဲ့ပတ်သက်၍အမျိုးသားညီညွတ်ရေးအစိုးရတာဝန်ရှိသူများအနေနဲ့လက်ခံရရှိတဲ့သတင်းပေးပို့တိုင်ကြားချက်များဖြင့်ကနဦးမြေပြင်ခြေနေကြားနာစစ်ဆေးမှုအစီရင်ခံစာတွေ့ရှိချက်များအရအိန္ဒိယအစိုးရတာဝန်ရှိသူများနဲ့တွေ့ဆုံ၍အမှုမှန်ပေါ်ပေါက်စေရေးဆက်လက်ညှိနှိုင်းဆောင်ရွက်လျက်ရှိပါကြောင်းအသိပေးထားပါတယ်ခင်ဗျာထေခုံနဲ့ညောင်ရွှေမြို့နယ်ထိစရာလွယ်လုံးဆန့်ဆွဲဆန့်လေကျွရများသူစစ်ကောင်စီနဲ့ PNU စစ်ကြောင်းကိုဒရုန်းနဲ့တိုက်ခိုက်ရာဗိုလ်မှူးတပ်မှူးပါဝင်9ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ် ဖေခုံမြို့နယ်နဲ့ညောင်ရှိမြို့နယ်ထိစရာလွယ်လုံးဆန်ဆွဲဆန်းလိပ်ကျွာများသူအကျန်းဖက်စစ်ကောင်စီတပ်နဲ့၎င်းတို့ရဲ့လက်အခံတပ်များဖြစ်တဲ့ PNU ပြည်သူ့စစ်ရဲဦးဆောင်ညွှန်ကြားလမ်းပြမှုနဲ့ချီတက်လာတဲ့စစ်ကြောင်းအား PSP Drone Force 1006နဲ့ Falcon Wings ပူးပေါင်း Drone တပ်ဖွဲ့တို့မှ Drone နဲ့တိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ထိုတိုက်ခိုက်မှုမှာအကျန်းဖက်စစ်ကောင်စီတပ်ဖက်မှဗိုလ်မှူးတူနဲ့ PNU ပြည်သူ့စစ်မှဦးဆောင်ညွှန်ကြားသူတပ်မှုတူအပါအဝင်5ဦးထပ်မံအထင်အရွေးသိဆုံးခဲ့ပြီး၎င်းတို့ရဲ့စစ်ကြောင်းဟာပြန်လည်ဆုတ်ခွာထွက်ပြေးခဲ့ရတယ်လို့ဖော်ပြထားပါတယ်။၎င်းနယ်စပ်ဒေသများမှာစစ်ရေးအခြေအနေတင်းမာမှုများရှိပြီးစစ်ကောင်စီတပ်မှပြည်သူများအားမတရားဖမ်းဆီး၍စေခိုင်းခြင်းနဲ့ပြည်သူနေများအားမိရှုဖျက်ဆီးခြင်းများလှုပ်ဆောင်လျက်ရှိကြောင်းသိရှိရပါတယ်ခင်ဗျာ။တန်တောင်မြို့နယ်တပ်မတော်ကြီးတိုက်ခိုက်ရေးကြောင်းဘေးရန်တော်အားတယောက်ခနဲ့မှမှရှော့တိုက်တုံးများနဲ့တိုက်ခိုက်ခဲ့တဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ်2025မေလ19ရက်နေ့မနက်9:20မိနစ်အချိန်မှာတန်တောင်မြို့နယ်ဘင်းတောင်တပ်မျိုးရှိစစ်ကောင်စီရဲ့တပ်မတော်ကြီးတက်ခိုက်ရေးကြောင်းဘင်းတောင်တွင်းသို့တရားခွင်မှာမှရှော့တိုက်ဒုံး၅လုံးနဲ့ပစ်ခတ်ခဲ့ရာ၄လုံးကိုအောင်မြင်စွာပစ်ခတ်တိုက်ခိုက်နိုင်ခဲ့ကြောင်း BWM မှသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့တပ်မတော်ကြီးတက်ခိုက်ရေးကြောင်းဘင်းတောင်သည်စစ်ကောင်စီရဲ့နောက်လိုက်စစ်ခွေးအရာရှိများကိုရာထူးတိုးမြင့်ရန်တင်နန်းပေးနေတဲ့နေရာဖြစ်ပြီးစစ်ကောင်စီရဲ့နောက်လိုက်များဟာဆက်လက် brainwash ခံနေရကပြည်သူလူထုကိုဆက်လက်နှိပ်စက်မိဖြစ်တဲ့အတွက်ကြောင့်တက်မတော်ကြီးတိုက်ခိုက်ရေးတန်းန်းချောင်းကိုတိုက်ခိုက်ရခြင်းဖြစ်တယ်လို့သိရှိရပါတယ်။ပြည်သူများကိုနှိညာမရွေးနှင်းညိုးစုံနဲ့ညှဉ်းပန်းတပ်ဖြတ်နေတဲ့စစ်ကောင်စီနောက်လိုက်များဟာလည်းအချိန်မရွေးအသက်အန္တရာယ်ရှိနိုင်ကြောင်းကိုသိရှိစေပြီးပြည်သူ့ဘက်မှမရက်တီးပဲပြည်သူများကိုနှိပ်စက်နေသည်ပြည်သူကိုယ်စားမဟာမိတ်တပ်ဖွဲ့တို့နဲ့အတူလက်တွဲကပြန်လည်တုံ့ပြန်သွားမှာဖြစ်ကြောင်းမရှိရင်တွေတိုက်ခိုက်တရားပြည့်စည်တဲ့များကိုလည်းတေချာစီစစ်ပြီးဆက်လက်တင်ပြမည်ဖြစ်ပါကြောင်းတပ်ပေါင်းစုံမှကူညီကြတဲ့နေမြေကန်တော်လိုင်းညီကိုမွန်နှမများကိုလည်းအထူးကျေးဇူးတင်ပါကြောင်းဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကို Mountain Knife Civilian Defense Forces MKCDF 3 Brave Warriors for Myanmar ဦးဆောင်မှုနဲ့ Anti-Coup People's Liberation Force ACPLF နဲ့အတူ KNLA တပ်မဟာနှင့်တရင်ငါကပူးပေါင်းတိုက်ခိုက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ပဲခူးမြို့နယ်ရှိစစ်ကောင်စီတပ်ကာကင်စကန်ကိုဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တဲ့တွင်ကတင်ပြပေးကြပါရစေ။ပဲခူးမြို့နယ်ဇီရောကျွာရှိစစ်ကောင်စီတပ်ရှေတန်းကာကင်စကန်ကိုအမှတ်2စစ်စင်ရေးနယ်မြေတိုင်းစစ်ဌာနပဲခူးအမှတ်3900တပ်ရင်းကမေလ19ရက်နေ့မနက်2နာရီချိန်မှာဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနမှတင်ထုတ်ပြန်ထားပါရစေ။တိုက်ခိုက်မှုတွင် G4 နှစ်လက် G3 နှစ်လက် G2 တစ်လက် M1 ကာဘိုင်း9လက် Kများဆက်ဆက်စစ်တုံးပစ္စည်းများကိုတင်းစီရရှိခဲ့ပြီးတိုက်ခိုက်မှုပြီးမှစစ်ကောင်စီတပ်ကာကင်းစခန်းကိုရှင်းလင်းဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။အုပ်ဖို့မျိုးနဲ့ဆေးရွာမှာဇနီးဖြစ်သူကိုဓာတ်နဲ့ရက်ဆက်စွာတတ်ဖြတ်ခဲ့တဲ့ခမော့အားဖမ်းဆီးရရှိခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်။ပဲခူးတိုင်းအုပ်ဖို့မြို့နယ်ချောင်းကောင်အုပ်စုဆေးရွာတိမ်မြုပ်ချောင်းကန်အနီးနေမှာဇနီးဖြစ်သူမတ်ဘူးတူအားခင်မုန်းဖြစ်သူမိုးသေးမှာ2025ခုနှစ်မေလ18ရက်နေ့မွန်လယ်17နာရီချိန်ခန့်မှာခန္ဓာကိုယ်အစိတ်ပိုင်းများကိုဓာတ်နဲ့ရရက်ဆက်ဆက်ပိုင်းဖြတ်ခုတ်တက်ခါတိမ်းရှောင်ထွက်ပြေးသွားတယ်လို့သိရှိရပါတယ်။အဆိုပါတိမ်းရှောင်ထွက်ပြေးသွားသူကိုဖမ်းဆီးအရေးယူပေးပါရန်မိသားစုများနဲ့ဒေသခံများမှတာယာဝတီခရိုင်တရင်3800တက်ခွဲ9ထံအကူအညီတောင်းခံလာတဲ့အတွက်ပိုက်တိုက်ဒေါနင်းရှာဖွေခဲ့ရာထိုနေ့မွန်းလွဲ9နာရီခန့်မှာလူသက်တရခန့်မိုးတရားဖန်းစီရမိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ဖန်းစီရမိထားတဲ့လူသက်တရခန့်မိုးတရားထိုက်တဲ့ပြစ်ဒဏ်များချမှတ်နိုင်ရန်အတွက်စစ်ဒေသတာဝန်ရှိသူများမှတစဉ် NUG တာဝန်ရှိသူများထံလွှဲပြောင်းပေးရသွားမှာဖြစ်ကြောင်းအသိပေးထားပါတယ်ခင်ဗျာပူဒီတောင်မြို့သိမ်းတိုက်ပွဲတနှစ်ပြည့်အထိမ်းအမှတ်ဖြစ်စကခ15နှင့်ခမရ951တရင်ကတုံပန်းမိသားစုဝင်300ကျော်ကိုအေအေကလူငင်းချမ်းသာခွင့်ပေးလိုက်တဲ့တရင်ကိုတင်ပြပေးခြင်းပါတယ်။မေလ18ရက်နေ့မှာပူဒီတောင်မြို့သိမ်းတိုက်ပွဲတနှစ်ပြည့်အထိမ်းအမှတ်ဖြစ်မြို့သိမ်းတိုက်ပွဲအတွင်းဖန်စီယာမိခဲ့တဲ့တုံပန်းမိသားစုဝင်များတဲကနေ300ကျော်ကိုအရခတက်တော်အေအေကလူငင်းချမ်းသာခွင့်ပေးလိုက်တယ်လို့ APM သတင်းဌာနမှဖော်ပြထားပါတယ်။ပူဒီတောင်မြို့ကို2024ခုနှစ်မေလ18ရက်နေ့မှာအပြည့်သက်သိမ်းပိုက်နိုင်ခဲ့တဲ့ဘူးတိတော်မျိုးသိမ်းတိုက်ပွဲတနှစ်ပြည့်အထိမ်းအမှတ်ဖြစ်မျိုးသိမ်းတိုက်ပွဲအတွင်းလက်ရဖမ်းဆီးရရှိခဲ့တဲ့စကခ15နဲ့ခမရ951တရင်ကတုံပန်းမိသားစုဝင်314ယောက်ကိုလွန်ငင်းခွင့်ပေးခဲ့တာဖြစ်တယ်လို့သိရှိရပါတယ်။လွတ်မြောက်လာတဲ့တုံပန်းမိသားစုဝင်တို့မှာတက္ကမ၊ခမီး၊မြူ၊တက်တိုင်းရင်သားလူမျိုးပါဝင် အိမ်တော်စု26စုကလူဦးရေ69ယောက်နဲ့ရခိုင်လူမျိုးအိမ်တော်စု81ခုကလူဦးရေ245ယောက်ပါဝင်ပြီးအားလုံးကိုအရခတက်တော်ကအခမ်းအနားနဲ့တကွာမိသားစုဝင်လက်ထဲသို့ပြန်လည်အနှံလိုက်တာလို့သိရှိရပါတယ်။မေလ16ရက်ကလည်းမင်းပြမျိုးသိန်းတိုက်ပွဲအတွင်းဖန်စီထိန်သိမ်းထားတဲ့စစ်တုံပန်းမိသားစုဝင်225ယောက်ကိုအရခတက်တော်ကဒုတိယကြိမ်ပြန်လှုပ်ပေးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ရင်းနှီးကြောင်းမြို့နယ်အတွင်းပျက်စီးနေတဲ့လမ်းပိုင်းများအားပအဖနဲ့ပကဖများပြုပြင်ပေးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်။မကွေးတိုင်းရင်းနှီးကြောင်းမြို့နယ်အတွင်းပျက်စီးနေတဲ့ကျေးရွာချင်းဆက်လမ်းပိုင်းများအားမိုးရသည့်အမီပြန်လည်ပြုပြင်ခြင်းလုပ်ငန်းများကိုမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တို့ပူးပေါင်းကဆောင်ရွက်နေကြကြောင်းပကဖအတံမှာဖော်ပြထားပါတယ်။ပကဖအဖွဲ့များဟာကျန်းဖက်စစ်ကောင်စီကိုတော်လှန်တိုက်ခိုက်ရေးပြည်သူ့အကျိုးပြုလုပ်ငန်းများကိုလည်းဆောင်ရွက်နေကြတယ်လို့သိရှိရပါတယ်ခင်ဗျာ။ဒီခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှယ်ကပေးပို့ထားခြင်းဖြစ်ပါတယ်။ကျွန်တော်ကတော့မေဦးလင်ငါပ
ါ။စီးရီးသတင်းတွေကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတခါနားဆင်ကြရမှာကတော့ပြည်တွင်းသတင်းများကိုမေဦးမို့မှဖတ်ကြားတင်ပြပေးပါမယ်ရှင်။
မင်္ဂလာမနက်ခင်းပါရှင်ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမမပထမအဆုံးတင်ပြပေးမယ့်သတင်းကတော့ပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့တောင်ကိုရီးယားပြည်သူ့သမ္မတနိုင်ငံရောက်မြန်မာနိုင်ငံသားများ၏လူထုတွဲဆုံဆွေးနွေးပွဲမှာဂျမတ်စစ်တပ်ကိုတရားစွဲဆိုနိုင်ရေးရှင်းလင်းပြောကြားခဲ့တဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းနဲ့တောင်ကိုရီးယားပြည်သူ့သမ္မတနိုင်ငံရောက်မြန်မာနိုင်ငံသားများ၏လူထုတွဲဆုံဆွေးနွေးပွဲကို2025မေလ18ရက်နေ့မှာကိုရီးယားနိုင်ငံအင်ချွန်မြို့အလို့သမားပတ်စုံဖူလုံရေးရိပ်သာခန့်မှမှာကျင်းပခဲ့ပါတယ်။တွဲဆုံဆွေးနွေးပွဲမှာပြည်ထောင်စုဝန်ကြီးကဂျမတ်စစ်တပ်ကိုနိုင်ငံတကာတရားဥပဒေများအရကိုရီးယားနိုင်ငံတွင်တရားစွဲဆိုနိုင်ရေးပြင်ဆင်ဆောင်ရွက်ထားမှုများမြန်မာနိုင်ငံရေးဖြစ်ပေါ်တိုးတက်မှုအခြေအနေများကိုရှင်းလင်းပြောကြားခဲ့ပါတယ်။ဆွေးနွေးပွဲသို့တက်ရောက်လာသူများမှလူခွင့်ရေးဆိုင်ရာကိစ္စရပ်များ၊ပြည်သူ့ကာကွယ်ရေးနှင့်မြေပြင်လုံခြုံရေးဆိုင်ရာကိစ္စရပ်များ၊ဂျာကန်လာအုပ်ချုပ်ရေးဆိုင်ရာကိစ္စရပ်များ၊နိုင်ငံတကာအကူအညီပေးရေးကိစ္စရပ်များ၊ရိုဟင်ဂျာရေးကိစ္စများစတဲ့ဆွေးနွေးမေးမြန်းမှုများကိုပြည်ထောင်စုဝန်ကြီးကပြန်လည်ဖြေကြားဆွေးနွေးခဲ့ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ထိုင်းနိုင်ငံစမူဘရာကန်မြို့နယ်ရှိစေဘဲဦးထုတ်လုပ်သည့်ဆက်ရုံမှမြန်မာရွှေပြောင်းလူသမား22ဦးအားလဝါကငါလစာမရှင်းပေးသဖြင့်အမှုဖွင့်တိုင်ကြားပေးခဲ့တဲ့သတင်းဖြစ်ပါတယ်။ထိုင်းနိုင်ငံစမူဘရာကန်မြို့နယ်ရှိစေဘဲဦးထုတ်လုပ်တဲ့ဆက်ရုံမှမြန်မာရွှေပြောင်းလူသမား22ဦးကိုလဝါကငါလစာမရှင်းပေးသဖြင့်နိနာသူလူသမားများမှဝန်ကြီးဌာနသို့တိုင်ကြားအကူအညီတောင်းခံလာမှုပေါ်စမူဘရာကန်ခရိုင်စဝါရီကန်ရုံးတွင်တွားရောက်အမှုဖွင့်တိုင်ကြားပေးခဲ့တယ်လို့ NUG ကဖော်ပြပါတယ်။လူသမားခွင့်ရချိုးဖောက်ခံရမှုများအားဖော်ပြပါဖို့email စာ complaint@molmyanmar.org နဲ့ social application တို့မှာတဆင့်ဆက်သွယ်တိုင်ကြားနိုင်တယ်လို့ဖော်ပြပါတယ်ရှင်ရွှေပြည်သာမြို့နယ်တွင်ဖွင့်လှစ်ထားသော True Green Company Limited ဆက်ရုံနှင့်အလုံသမအငင်းပွားမှုဖြည့်ရှင်းနေစဉ်အတွင်းဆက်ရုံဘက်ကအလုံသမသမကခေါင်းဆောင်များအားလုံမထုတ်ပေးခဲ့တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ရွှေပြည်သာမြို့နယ်မှာဖွင့်လှစ်ထားတဲ့ True Green Company Limited ဆက်ရုံတွင်အလုံသမအငင်းပွားမှုဖြည့်ရှင်းနေစဉ်အတွင်းဆက်ရုံဘက်ကအလုံသမသမကခေါင်းဆောင်တွေကိုလုံမထုတ်ပေးခဲ့တယ်လို့သွေးစည်းညီညွတ်သောသမကများအဖွဲ့ချုပ်မြန်မာကမေလ19ရက်မှာတီးပေးထုတ်ပြန်ပါတယ်။မန္တလေး35မဟာမြိုင်လမ်းဝါတရားဆက်မှုဆုံးရွှေပြည်သာမြို့နယ်တွင်ဖွင့်လှစ်ထားသော True Green Company Limited ဆက်ရုံနှင့်အလုံလုံကိုင်းနေသောဝန်ထမ်းများသည့်ကုန်စည်နှုန်းမြင့်တက်မှုများကြောင့်အနေဆုံးလုံခန့်လာစာ 6,800 နဲ့လုံလောက်မှုမရှိသဖြင့်လုံခန့်လာစာတိုးပေးရန်လုပ်ငန်းခွင်ညှိနှိုင်းဖြန့်မြည်သို့တင်ပြခဲ့တယ်လို့သိရပါဗျ။ငင်းပွားမှုဖြစ်ရှိနေစဉ်တွင် True Green ဆက်ရုံမှလူသမသမကခေါင်းဆောင်များအားလုပ်ငန်းရှင်မှမတိုးပေးနိုင်ကြောင်းချိန်ချင်းညှင်းဆန်ခဲ့တယ်လို့သိရပါဗျ။ပြေလည်မှုမရသည့်အတွက်မြို့နယ်တွင်6ချိန်တိုင်တိုင်ညှိနှိုင်းခဲ့သော်လည်းလုပ်ငန်းရှင်မှနှီးမျိုးစုံဖြင့်ညှင်းဆန်ခဲ့သောကြောင့်ပြေလည်မှုမရရှိခဲ့သည့်အတွက်တိုင်းပေါင်းဆက်ညှိနှိုင်းအဖွဲ့သို့လွှဲပြောင်းခဲ့ပြီးမေလ12ရက်နေ့တိုင်းရုံးချင်းတွင်တိုင်းပေါင်းဆက်ညီနိုင်ရေးအဖွဲ့သို့ညီနိုင်မှုပြုလုပ်ရရင်လည်းလုပ်ငန်းရှင်နဲ့မန်နေဂျာတို့မှမပေးနိုင်ကြောင်းသာဆက်လက်ညှင်းဆန်ခဲ့သဖြင့်တိုင်းအလညယုံတို့လုံသမားများအားလာရောက်ရန်ချိန်ဆခဲ့တယ်လို့သိရပါဗျ။သို့သောတိုင်းယုံမှဖြည့်ရှင်းဆောင်ရွက်ပေးခဲ့ခြင်းမရှိဘဲမန်နေဂျာမှကြံရှိသည့် EC4 ဦးကလုံမထုတ်ကြောင်းပြောခဲ့တယ်လို့သိရပါဗျ။ဆက်ယုံလုံသမားများမှလုံထုတ်ရသည့်အကြောင်းရင်းကိုမေးမြန်းသောအခါပြန်ဖြည့်ရမလို့ဟုပြောခဲ့သဖြင့်ဆက်ယုံရှိသမဂအဖွဲ့ဝင်145ဦးမှလုပ်ငန်းရှင်၌စူဝေးရောက်ရှိကမန်နေဂျာအားဖြစ်စဉ်အသေးစိတ်ရှင်းပြရန်တောင်းဆိုလျက်ရှိပြီးညင်းပွားမှုဖြစ်ရှင်းနေစဉ်ကာလတွင်လုံမရက်စဲခွင့်မရှိသည့်တားမြစ်ချက်ကိုမန်နေဂျာမှဖောက်ပြက်ကျူးလွန်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်ရှင်။ နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ဂျမစီယိုစုကရဲသားပြည်သူများအပေါ်ရွေချက်ရှိရှိဥတီတိုက်ခိုက်မှုများကြောင့်ရဲသားသေဆုံးမှုနှုန်းမှနေစဉ်နဲ့အမျှမြင့်တက်လျက်ရှိတဲ့သတင်းပဲဖြစ်ပါတယ်။ဂျမစီယိုစုကရဲသားပြည်သူတွေအပေါ်ရွေချက်ရှိရှိဥတီတိုက်ခိုက်မှုတွေကြောင့်ရဲသားသေဆုံးမှုနှုန်းမှနေစဉ်နဲ့အမျှမြင့်တက်လျက်ရှိပြီး AAPP ရဲ့မေလ19ရက်နေ့အထိကြောက်ယူထားတဲ့အချက်လက်တွေရပြီးခဲ့တဲ့သတင်းပဲမေလ12ရက်မှ18ရက်အတွင်းမြင်းနဲ့တကွာအတည်ပြုနိုင်သည့်ရဲသားသေဆုံးသူ68ဦးနဲ့တီပြည်ဝင်လို80ရက်သားသေဆုံးသူ25ဦးရှိခဲ့တယ်လို့ဖော်ပြပါတယ်။မေလ12ရက်နေ့တွင်စကိုင်းတိုင်းတပင်းမြို့နယ်အိုရင်းဝင်းချေရွာရှိစာတင်ချောင်းကိုလေကြောင်းမှပုံကျဲတိုက်ခိုက်ခဲ့တာကြောင့်ကျောင်းဆရာမများပါဝင်ကျောင်းသားကျောင်းသူ200ဆင်ခန့်သေဆုံးခဲ့တယ်လို့ယာနယ်ချီတန်ရရရှိခဲ့ကြပါတယ်။ဒါအပြင်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့ရေသေတောင်မြို့နယ်တို့မှာလည်းစစ်အုပ်စုကမေလ13ရက်နေ့ကနေစပြီး3ရက်ဆက်တိုက်လေကြောင်းနဲ့ပုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူ20ဦးကျော်သေဆုံးခဲ့ရပါတယ်။မေလ15ရက်နေ့တရက်ထဲမှာပဲမန္တလေးတိုင်းစကိုင်းတိုင်းရခိုင်ပြည်နယ်နဲ့ပြည်နယ်တို့ကိုလေကြောင်းလက်နက်ကြီးများနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ပြည်သူများစွာထိခိုက်သေဆုံးခဲ့ရပါတယ်။မေလ18ရက်နေ့တွင်စကိုင်းတိုင်းပလဲမြို့နယ်နှွေရင်ချေရွာ၌တိုက်ပွဲဖြစ်ပွားခြင်းမရှိဘဲဂျမစီယုစုကလေကြောင်းဖြင့်ပုံကျဲတိုက်ခိုက်ခဲ့သောကြောင့်ကလေးပါဝင်4ဦးသေဆုံးခဲ့ရပါတယ်ရှင်။ကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်နေဖြင့်2025ပညာသင်နှင့်စိုက်ပျိုးရေးတက္ကသိုလ်စီရီယမ်ကျောင်းသားကျောင်းသူများအားနေ့တင်နှန်းလျှောက်လွှာခေါ်ယူတဲ့တရင်ကိုဆက်လက်တင်ပြပေးပါအောင်မယ်။ကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်နေဖြင့်2020ခုနှစ်ဖေဖော်ဝါရီလစေအုပ်စုမှအာဏာသိမ်းခြင်းကိုကျမ်းမဖက်အာဏာဖီဆန်ခြင်းစီရီယမ်ပြုလုပ်ခဲ့ကြတဲ့ကျောင်းသားကျောင်းသူများအားပညာရေးကဏ္ဍအသီးသီး၌ခေါ်ယူတင်ကြားပေးလျက်ရှိပါတယ်။ယခု2025ပညာသင်နှစ်အတွက်ရေစင်းစိုက်ပျိုးရေးတက္ကသိုလ်မှစီရီယမ်ပြုလုပ်ခဲ့ကြသောအတန်းဆုံးမှ BRSC ကျောင်းသားကျောင်းသူများကိုဆက်လက်တင်ကြားပေးသွားမယ်လို့သိရပါတယ်။တင်နှန်းလျှောက်လွှာများကိုမေလ20ရက်နေ့မှစတင်ထုတ်ယူနိုင်ပြီဖြစ်ပြီးဇွန်လ16ရက်နေ့မှစကတင်ကြားရေးများစတင်သွားမယ်လို့သိရပါတယ်။လျှောက်လွှာများကိုကချင်ပြည်နယ်ပညာရေးဆောင်တက္ကသိုလ်ကျောင်းသားရေးဌာနတွင်ကိုယ်တိုင်ဖြစ်စေကိုစားဖြစ်စေရုံးချိန်နနက်9နာရီမှညနေ4နာရီအတွင်းလာရောက်လျှောက်ထားနိုင်တယ်လို့သိရပါတယ်ရှင်။မေဆုရဲ့အသက်80ပြည့်မွေးနေ့အတွက်ဆုတောင်းပေးနိုင်မယ့် birthday card များကိုဆု80 birthday campaign ရဲ့ fundraiser များထံမှစတင်ဝယ်ယူနိုင်ပြီဆိုတဲ့သတင်းကိုလည်းတင်ပြပေးပါမယ်။မေဆုရဲ့အသက်80ပြည့်မွေးနေ့အတွက်ဆုတောင်းပေးနိုင်မယ့် birthday card များကိုဆု80 birthday campaign ရဲ့ fundraiser များထံမှစတင်ဝယ်ယူနိုင်ပြီဖြစ်တယ်လို့မေလ19ရက်မှအတည်ပြုကြေညာပါတယ်။2025ခုနှစ်ဇွန်လ19ရက်မှကြာရောက်တဲ့မေဆုရဲ့80ပြည့်မွေးနေ့အတွက်ဆုတောင်းပေးနိုင်မယ့် birthday card များကိုဆု80 birthday campaign ရဲ့ fundraiser များထံမှစတင်ဝယ်ယူနိုင်ပါပြီခင်ဗျာ။ကိုစိတ်ကြိုက်ကလေးတွေကိုရွေးချယ်ပြီးမေဆုအတွက်မွေးနေ့ဆုတောင်းပေးနိုင်ကြပါပြီလို့ဆိုပါတယ်။နိုင်ငံလိုက်ဖန်ရေးစာတွေကိုဆု80 birthday campaign ရဲ့ Facebook page မှာအသိပေးကြေညာထားပါတယ်ရှင်။ခုတင်ပြထားတဲ့သတင်းတွေကို Radio Energy သတင်းတော့ပါကီနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအသစ်ကြီးရဲ့မနက်ခင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်။အခုတခါနားဆင်ကြရမှာကတော့တော်လှန်ရေးကဗျာအနေနဲ့ခန့်ဝါငင်းရေးသားပြီးရန်နိုင်ရွတ်ဖတ်ထားတဲ့80လို့အမည်ရတဲ့တော်လှန်ရေးကဗျာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်။
80စကားမပြီးသေးတဲ့ကလေးဟာ80ကိုချစ်တယ်လို့အတန်ထွက်တယ်လို့ဒီမိုကရေစီမပြီးသေးတဲ့နိုင်ငံဟာလည်း80ကိုချစ်တယ်လို့အတန်ထွက်တယ်။ပြည်သူတွေပြောရင်သူမရင်ထဲမှာဆောင်းရသည်။ပြည်သူတွေမဲ့ရင်သူမရင်ထဲမှာနှွေးရသည်။ပြည်သူတွေငိုတမ်းမဆဲတော့သူမရင်ထဲမှာအမြဲတမ်းမိုးရွာလို့ပေါ့။ထောင်ထဲနေရလဲပြည်သူရင်ထဲနေရတယ်လို့သဘောထားတဲ့သူ။ထောင်ပြင်နေရလဲပြည်သူရင်ထဲနေရတယ်လို့သဘောထားတဲ့သူဆိုတော့သူမတရားကျင့်တယ်ဆိုတာသူမနိဗ္ဗာန်ရောက်ဖို့မဟုတ်ဘူးပြည်သူတွေနိဗ္ဗာန်ရောက်ဖို့လူအဖြစ်မပြီးသေးတဲ့ပြည်သူတွေဟာ80ကိုချစ်တယ်လို့အသံထွက်တော့ဒိမ်မဲတွေကြားမှာမိုးမိနေတဲ့လာမင်းကြီးဟာတစ်ချက်ပြုံးရော့မယ်ခန့်ဝါငိမ့်
တော်ရရှိများရှင်အခုဆက်လက်ပြီးနားဆင်ကြရမှာကတော့မြမနွေဦးခရိုနီကယ်မေဆက်ရှိမြင်ကွင်းဖြစ်တဲ့လက်နက်ကင်ဖွဲ့ထိန်းချုပ်နယ်မြေတွေနဲ့နေထိုင်အလုံးလုံးခွင်းလို့အမည်ရတဲ့မုံမခဆောင်းပါးကိုတော့နွေဦးမောင်မှဖတ်ကြားတင်ပြပေးပါတော့မယ်ရှင်
မြန်မာနွေဦးခရိုနီကယ်မေလ18ရက်နေ့မြင်ကွင်းလက်နက်ကင်အဖွဲ့ထိန်းချုပ်နယ်မြေတွေနဲ့နေထိုင်အလုပ်လုပ်ခွင့်မဖြစ်ပါလေ။ဗြိတိသျှကိုလိုနီလက်အောက်မှလွတ်မြောက်ပြီး နောက်နှစ်အနည်းငယ်အကြာမြန်မာနိုင်ငံမှာမှတ်ပုံတင်စီစစ်ထုတ်ပေးတဲ့အုပ်ချုပ်မှုဆိုင်ရာလှုပ်ဆောင်မှုကိုစတင်ခဲ့ပြီး1962ခုနှစ်စစ်အာဏာသိမ်းပြီးနောက်မှာကိုလိုနီခေတ်ကအခြေချနေထိုင်နေကြတဲ့နိုင်ငံသားသားဆိုတဲ့မှတ်ပုံတင်ကန်ဆောင်ထားသူတွေနဲ့နိုင်ငံသားတွေအကြာပညာရေးစီးပွားရေးလူမှုရေးတွေမှာမတူညီတဲ့အခွင့်အရေးသတ်မှတ်ချက်တွေကျင့်သုံးခဲ့ပါတယ်။ဒါအပြင်နိုင်ငံသားဖြစ်မှုဥပဒေတရက်ကိုရေးဆွဲပြုစုပြီး1982ခုနှစ်မှာပြဋ္ဌာန်းခဲ့လို့အဆိုပါနိုင်ငံသားဥပဒေကို1982ခုနှစ်ဥပဒေအဖြစ်ရည်ညွှန်းခေါ်ဆိုခဲ့ကြပါတယ်။တာဒကတစ်ခုအနေနဲ့ပြရရင်အဲ့ဒီခေတ်ကာလကဥပဒေနီးဥပဒေတွေအရတက္ကသိုလ်ဝန်ထမ်းအောင်မြင်ပြီးတက္ကသိုလ်ကောလိပ်မှာစာသင်ယူဖို့လျှောက်ထားကြတဲ့အခါမိဘနှစ်ဦးရှိတဲ့အနက်တဦးကနိုင်ငံသားသားဖြစ်နေခဲ့ရင်အသက်မွေးဝမ်းကြောင်းပညာလို့ခေါ်တဲ့ဆရာဝန်အင်ဂျင်နီယာလို့ဘာသာရပ်တွေသင်ယူခွင့်မရှိခဲ့ပါဘူး။ဒါဟာတာဒကတစ်ခုအသာဖြစ်ပြီးအခြားသောခွဲခြားကန့်သတ်မှုတွေရှိခဲ့တာဖြစ်ပါတယ်။1982ခုနှစ်ဥပဒေမှာနိုင်ငံသားဧည့်နိုင်ငံသားနိုင်ငံသားပြုခွင့်ရသူအဖြစ်၃မျိုးသတ်မှတ်ထားတာတွေ့ရပါတယ်။1982ခုနှစ်ဥပဒေကအထူးသဖြင့်ရခိုင်ပြည်နယ်အနောက်ပိုင်းနဲ့မြောက်ပိုင်းတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်ပြီးထင်ရှားတဲ့ခွဲခြားဆက်ဆံမှုရလဒ်တစ်ခုအဖြစ်သိရှိကြတာပါ။2022ခုနှစ်လူမျိုးရေးဘာသာရေးအပေါ်အခြေခံတဲ့လူမှုအတိုင်းအဝိုင်းပဋိပက္ခတွေဖြစ်ပွားခဲ့ပြီးနောက်1982ခုနှစ်နိုင်ငံသားဥပဒေနဲ့ပတ်သက်လို့ပြန်လည်ပြင်ဆင်တဲ့ကြောင်းလူအခွင့်အရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေကဝေဖန်ထောက်ပြခဲ့ကြပေမယ့်ဦးသိန်းစိန်အစိုးရရောတော့အောင်ဆန်းစုကြည်အစိုးရလက်ထက်တွေမှာပါပြန်လည်သုံးသပ်ခြင်းပြုပြင်ခြင်းမရှိခဲ့ကြပါဘူး2021ခုနှစ်စစ်အာဏာသိမ်းပြီးနောက်ຫນွေဦးဒေါ်လာရေးကာလမှာတော့1982ခုနှစ်နိုင်ငံသားဥပဒေနဲ့ပတ်သက်လို့ဝေဖန်ထောက်ပြမှုတွေပေါ်ထွက်လာခဲ့ပြီးအနာဂတ် Federal Democracy နိုင်ငံတည်ထောင်တဲ့အခါ1982နိုင်ငံသားဥပဒေကိုပြင်ဆင်တဲ့ကြောင်းရေပူရသဘောထားအနေနဲ့လက်ခံလာကြပါတယ်ဒီအဖြစ်အပျက်နောက်ခံတွေကမြန်မာနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေမူဝါဒလက်တွေ့အကောင့်တွေဖော်မှုဆိုင်တဲ့တမိုင်းဖြစ်ရပ်တွေနောက်ခံအခြေအနေကားချက်တွေဖြစ်ပါတယ်အခုလက်ရှိအဖြစ်အပျက်တွေမှာရင်ဆိုင်ကြုံတွေ့လာကြတာကလက်နက်ကိုင်ဒေါ်လာတိုက်ခိုက်သိမ်းယူခဲ့ကြတဲ့နေမြေတွေပြည်နယ်တွေမှာဒေသအလိုက်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ညွန်ကြားချက်တွေထုတ်ပြန်လာကြတဲ့သတင်းတွေကြားသိလာကြရပါတယ်ကိုကန့်လက်နက်ကိုင်အဖွဲ့ MNDAA ထိန်းချုပ်ဒေသတွေဖြစ်တဲ့လောက်ကိုင်ချင်းရွှေဟော်တို့လိုဒေသတွေမှာမြန်မာနိုင်ငံနယ်အသီးသီးကဗမာစကားပြောသူတွေကိုနေထိုင်ခွင့်ဝင်ရောက်ခွင့်ကန့်သတ်ချက်တွေထုတ်ပြန်လာတာကြားသိလာကြရပါတယ်2029စစ်စင်ရေးစတင်ပြီးနောက်ချင်းရွှေဟော်လောက်ကင်မြို့တွေကိုသိမ်းယူပြီးနောက်2024ခုနှစ်ဧပြီလလောက်ခေတ်ကကိုကန့်ဒေသကံမဟုတ်သူဗမာစကားပြောဆိုသူတွေကိုနေထိုင်ခွင့်ကတ်လုပ်ဖို့ဖိအားပေးတာတွေရှိသလိုအချို့လည်းကိုကန့်ဒေသကနေနှင်းထုတ်ပြီးနေရက်ပြန်ဖို့လှုံ့ဆော်တာတွေရှိခဲ့ပါတယ်2025ခုနှစ်ဧပြီလတကြံပွဲတော်ကာလအပြီးကိုကန့်အဖွဲ့တွေလာရှုကနေစုတ်ခွာခဲ့ရတဲ့အချိန်ကစပြီးချင်းရွှေဟော်၊ကွမ်လုံ၊လောက်ကိုင်းစတဲ့နေရာတွေကနေကိုကန့်လက်နက်ကိုင်းတွေအနေနဲ့မြန်မာစကားပြောသူတွေမြန်မာလူမျိုးတွေကိုဝင်ခွင့်မပေးတော့သလိုအချို့ကတော့တရုတ်လုပ်ငန်းရှင်ရဲ့ထောက်ခံချက်ပါရှိမှဆက်လက်နေထိုင်လောက်ကိုင်းခွင့်ရကြမယ်တဘောလေဖြစ်ပါတယ်အလားတူတအောင်ပလောင်လက်နက်ကင်တပ်ဖွဲ့ TNLA ထိန်းချုပ်ထားတဲ့မြို့နယ်မှာလည်းနေထိုင်ခွင့်ကပ်ပြားသို့မဟုတ်ပြည်내သားမှတ်ပုံတွေထုတ်ပေးဖို့စီစဉ်နေကြောင်းရွှေပြည်မြေသတင်းဌာနကမေလ18ရက်နေ့ကဖော်ပြထားတာတွေ့ရပါတယ်2029စစ်စင်ရေးကာလမှာ TNLA ကမြို့ပေါင်း12မြို့သိမ်းယူခဲ့ပြီးလက်ရှိအချိန်ထိထိန်းချုပ်ထားကအုပ်ချုပ်ရေးအကောင့်ထဲပေါ်ဆောင်ရွက်နေရမှာလူဝင်မှုကြီးကြပ်ရေးဆိုင်ရာလှုပ်ဆောင်မှုအဖြစ်အခုလိုနေထိုင်ခွင့်ကပ်သို့မဟုတ်ကြီးနေသားမှတ်ပုံတွေထုတ်ပေးဖို့စီစဉ်လာတာဖြစ်ပါတယ်။အခုလိုလှုပ်ဆောင်လာတာဟာတိုင်းရင်းသားလက်နက်ကိုင်ထိ ंछ ုံနေမြေတွေအနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ကိုမိမိတို့ဘာသာစတင်ကျင့်သုံးလာတဲ့သဘောလို့ဆိုမယ်ဆိုဆိုနိုင်ပါတယ်။နေပြည်တော်ကကိုစီအပြည့်ထိ ंछ ုံလာနိုင်ပြီးနောက်မှာကိုပိုင်အုပ်ချုပ်ခွင့်အရာမူဝါဒချမှတ်ချက်သုံးလာတဲ့အနေအထားဖြစ်ပြီးစိန်ခေါ်မှုတွေအနေနဲ့ကတော့လူမျိုးရေးခွဲခြားမှုရှိမရှိထိန်းချုပ်ဒေသမှာနေထိုင်နေတဲ့အခြားသောတိုင်းရင်းသားလူမျိုးတွေအပေါ်ခွဲခြားဆက်ဆံတဲ့မူဝါဒသို့မဟုတ်လက်တွေ့ကျင့်သုံးမှုတွေဘယ်လိုရှိမလဲဆိုတဲ့မေးခွန်းတွေရှိလာနိုင်ပါတယ်။အခြားသောတိုင်းရင်းသားလက်နက်ကိုင်ဒေသတွေရဲ့မူဝါဒလက်တွေ့ကျင့်သုံးမှုတွေကရောဘယ်လိုရှိနေလဲ။မ လုံးရီဖြစ်လာနိုင်တယ်လေစတဲ့မေးခွန်းတွေလည်းပေါ်ထွက်လာမှာဖြစ်ပါတယ်လောလောဆယ်မှာလုံခြုံရေးရှုထောင့်ကနေအလေးပေးပြီးကန့်သက်တာစိစက်တာတွေရှိကောင်းရှိနိုင်ပြီးမဲ့ရေရှည်ကာလအတွက်မျောမှန်းပြီးလဲမူဝါဒတွေဇီးမြင့်စည်းကမ်းတွေချမှတ်ကျင့်သုံးကြရမယ့်သဘောလည်းဖြစ်နိုင်ပါတယ်တအောင်းပလောင်ဒေတာနဲ့ကိုကန့်ဒေတာတွေကအခုလိုလူဝင်မှုကြီးကြပ်ရေးကိစ္စကိုစတင်လှုပ်ဆောင်လာကြတာကြားသိကြရပြီးအခြားသောတိုင်းရင်းသားဒေတာတွေဖြစ်တဲ့ရခိုင်ကချင်းချင်းနဲ့အခြားတိုင်းရင်းသားနယ်မြေတွေအဖို့လည်းလူဝင်မှုကြီးကြပ်ရေးဆိုင်ရာမူဝါဒလှုပ်ထုံးလုပ်နည်းတွေကအနည်းနဲ့အမြန်စဉ်စားလှုပ်ဆောင်ကြရမယ့်အနေအထားလည်းဖြစ်လာနေတဲ့အနေအထားဖြစ်ပါလိမ့်ခင်ဗျာ
ဗီဒီယိုအမျိုးကြီးကိုနားတော်တာဆင်နေတဲ့ပရိသတ်များရှင်အခုနောက်ဆုံးအနေနဲ့တော်လှန်ရေးတိဂီတာအစီအစဉ်မှာတော့တေးဆူအလင်္ကာမျိုးစစ်ဟောက်စ်ကကမ်ဖပ်ခုံးလို့အမည်ရတဲ့တော်လှန်ရေးတိဂီတာကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်
那的地下是玩的啥谁来发的这么好你把朋友的样子没不懂妈妈明年我都会被给的爱情我都要嫁给你比没来看到没破嫁给你对呀妈妈没地了没得转我都安顿了空虚你都没有人他都偏要给点没退下来不如谁不速到妈的我都得明星们这批把戏你打累了没你们对奥秘目不对把戏明白的我都给不行我路都不送给不你讲不然不说你的肚背那苦我给不你太累在了会里在我太空里个玻璃哭你面那个谁谁几滴谁不会的努力的没得在这开本我给我我都会差点明白我也难受到不谁压力的偏差点明白塞塞偏拉给把你也谁在高兴没俺那个也都也高兴明白我都没有力的正方压路是卡正正正开发的票不也是昂的目的三三的天哪的你被用好了被吸引用你这种路的内昂的目的没变来谁那就阿路出里面如今我的地下是玩的啥谁来发的这么昂的把培养的样本没不懂妈妈是把妈妈水滚他的你也打人没你比他们清醒你玩的中国街的楼马我随你比他本路为 54 先别熬了你了瓜妈妈送到的钢脚也都能送到你大妈妈长片片谁也没家的都干人那么一顿心我今天看他们也家伙一年片片谁不听你没那的你敢追着你风声你都不要你你不用别别你你把你家人啊你的火车的马路是的三对吧欧明大兴马的啰嗦马也疯狂马路苏的心情到你拉比有没家的你过的你亚代啊就马拉山过多沙的安稳的就你偏拉也一路不清阿扎的你那塞塞要拉给吧谁不不都表现没还拿给对过就送你你过马路没有你的正方压路是卡正正正开发的票不也是昂的目的三三一天拉的别被用好了别细心用你这种路的内昂的目的没变来谁那就阿路出里面路的眼睛我的地下是玩的三心来前吗明路路阿玛的地面是给张顾问天心啊明路里比安的也跟着把你塑造你明路米个面标把的阿格里的干路高你在比较标的地明路对个的心麻烦比的是要和他的地明路干的地你的个家没骗到多少你的标
的地给你个罗提娘那边 Radio and New G 的四十六个ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.9 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့
Radio NUG ရဲ့ဖွင့်သူဖွေသားများကဆွတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်။အရေးတော်ပုံအောင်ရမည်။